ဗြိတိန်ပြည်မှာကြီးရဲ့နံသက်80ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုဗြိတိန်နိုင်ငံမှာဒီကနေ့ဒုတိယမြောက်နေ့အဖြစ်နဲ့ဆက်လက်ကျင်းပနေပါတယ်။နှစ်ပေါင်း80အတွင်းမှာဗြိတိန်မှာကြီးထမ်းဆောင်ခဲ့တဲ့တာဝန်တွေအတွက်ကျေးဇူးတင်အထိမ်းအမှတ်ဝတ်ပြုဆုတောင်းပွဲကိုလန်ဒန်မြို့တော်က St. Paul's Cathedral ဘုရားရှိခိုးကျောင်းမှာဒီနေ့မနက်ကကျင်းပခဲ့ပါတယ်။ဒီဝတ်ပြုပွဲကိုတက်တော့96နှစ်အရွယ်ဗြိတိန်မှာကြီးကိုရိုင်းတော့မတက်ရောက်နိုင်ခဲ့ပါဘူး။ဂျာတာပြည်နေတော့ကအခမ်းအနားတွေတက်ရောက်ခဲ့ပြီးတဲ့နောက်မှာပင်ပန်းသွားတဲ့အတွက်ဒီနေ့ဝတ်ပြုပွဲကိုမတက်နိုင်တာဖြစ်တယ်လို့ဘိုင်ကင်နမ်နန်းတော်ကသတင်းထုတ်ပြန်ပါတယ်။အိရှိမင်းသားချားလ်စ်ကဗြိတိန်မှာကြီးကိုကိုစားပြုပြီးတော့ဒီကနေ့မနက်ဝတ်ပြုပွဲကိုတက်ရောက်ခဲ့ပါတယ်။ဝင်းဆာနန်းတော်မှာအနားယူနေတဲ့ဗြိတိန်မှာကြီးကရုပ်မြင့်တန်ကြားကတိုက်ရိုက်ထုတ်လွှင့်မှုတွေကိုကြီးရှုခဲ့ပါတယ်။မနေ့တော့ကတော့ဗြိတိန်မှာကြီးမွေးနေ့အထိမ်းအမှတ်လန်ဒန်မြို့မှာကျင်းပခဲ့တဲ့စည်းရေးပြအခမ်းအနားမှာဗြိတိန်မှာကြီးကဘိုင်ကင်နမ်နန်းတော်လှသာဆောင်ကထွက်ပြီးတော့ဘိုးရှုခံခဲ့တယ်လို့တော်ဝင်လေတပ်နဲ့ရေတပ်တို့ကလေရင်တွေနန်းတော်ဘော်ကဖြတ်ပြန်တဲ့အခမ်းအနားကိုလည်းနန်းတော်လာတာဆောင်ကနေပြီးတော့ထွက်ပြီးကြီးခဲ့ပါတယ်။ညပိုင်းကျတော့လည်းဝင်းဆန်နန်းတော်မှာပြုလုပ်ခဲ့တဲ့ဗြိတိန်မာကြီးကိုဂုံပြူတဲ့မိချူတိုင်ထွန်းညွှိပွဲကိုဗြိတိန်မာကြီးတက်ရောက်ပြီးတော့မိထွန်းညှိခဲ့ပါတယ်။ဗြိတိန်နိုင်ငံအနှံ့နဲ့ဒဏ္ဍာဟာယနိုင်ငံတွေအပါအဝင်ကမ္ဘာတဝန်းမှာဗြိတိန်မာကြီးအတွက်အထိတ်အမှတ်မိချူတိုင်ပေါင်း 3,500 ကျော်ထွန်းညှိထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်၊ပြင်သစ်သမ္မတအမန်နျူယယ်မက်ခရွန်ပေါ်ဟမ်မင်းကြီးဖရန်စစ်အပါအဝင်ကမ္ဘာကောင်းဆောင်တွေကလည်းဗြိတိန်မာကြီးအတွက်ဆုတောင်းစကားတွေပေးပို့ခဲ့ကြပါတယ်။ဗြိတိန်မာကြီးရဲ့နန်းသက်80ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုဇွန်လ5ရက်တနင်္ဂနွေနေ့အထိကျင်းပမှာဖြစ်ပါရဲ့ရှင်။